ကောင်စီဥက္ကဋ္ဌဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီကနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံချိန်မှာ UWSP ဘက်ကဘာတွေအဓိကဆွေးနွေးခဲ့တယ်လဲဆိုတဲ့အချက်တွေကိုတော့မနက်ဖြန်မှထုတ်ပြန်မှုရှိနေပါတယ်။ UWSP ကစစ်ကောင်စီဥက္ကဋ္ဌနဲ့လာရောက်တွေ့ဆုံဆွေးနွေးတဲ့အပေါ်တိုးတက်မှုတစ်ခုဖြစ်နေမြင်ပြီးတော့နှစ်ဖက်သားမှရှိနေတဲ့အပြစ်အခက်ရစဲရေးကိုဆက်ပြီးတော့ထိန်းသိမ်းထားမယ်အလားအလာဖြစ်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငင်းကြံပြပြပေးပါရှင်။
ဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဒုဥက္ကဋ္ဌဦးလောရာကုတို့ဦးဆောင်တဲ့နှစ်ဖက်အဖွဲ့ဟာဒီကနေ့မနက်နေပြည်တော်မှာဘင်းအောင်ရိတ်တာမှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကငြိမ်းချမ်းရေး၊တိုင်းပြည်တည်ဆောက်ရေး၊ပညာရေး၊ကျန်းမာရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ရေးစတဲ့အခြေအနေတွေအပြင်ပါတီဆောင်ဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းစစ်ကောင်စီကတင်ထုတ်ပြန်ပါတယ်ဒီထုတ်ပြန်ပြန်မှာ UWSP ဘက်ကပါတီဆောင်ဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေသဘောတူညီကြောင်းနဲ့သဘောထားအမြင်တွေကိုပြန်လည်ဆွေးနွေးခဲ့ကြောင်းဒေသဖွံ့ဖြိုးရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းလည်းဖော်ပြပါတယ် UWSP ဘက်ကတော့သူတို့ဘက်ကဆွေးနွေးတဲ့အချက်တွေကိုမနက်ဖြန်မှာထုတ်ပြန်သွားမှာဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီဝန်းက VOA ကိုပြောပါတယ်
အဒီနေရောကျွန်တော်တို့ဒီတက်ရှိချင်းနဲ့ဒီလမ်းမင်းကျွန်တော်ဒီတွေ့ဆုံမှုတွေလုပ်ခဲ့တာပေါ့နော်အဓိကတော့ထုတ်ပြန်ချက်တော့ဒီမနက်ခင်းတော့မှထုတ်ပြန်မယ်နော်အဲ့ဒီကျွန်တော်တို့ရဲ့ဒီညပြောဆိုချက်တွေပေါ့နော်အတိတ်ဆေးရတော့မနက်ခင်းမှဆက်တာမဖြစ်လေနော
်ဒီနေ့တွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုဥက္ကဋ္ဌဒုဘိုလ်ချုပ်မှုကြီးစိုးဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဘိုလ်ချုပ်ကြီးများထွန်းဦးဒုတိယဘိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဘိုလ်ချုပ်ကြီးရာပြည့်နဲ့ UWSP ကဒုဥက္ကဋ္ဌဦးလောရာကုပြည်ပဆက်ဆံရေးဒုဌာနကြီးမှဦးပေါင်အိုက်ကော်နဲ့ပြည်ပဆက်ဆံရေးဌာနလာရှိုးဆက်ဆံရေးတာဝန်ခံဦးညီရန်တို့တက်ရောက်ဆွေးနွေးခဲ့ကြတာပါနိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်က UWSP UWSA ဘက်ကကိုယ်စားလှယ်အဖွဲ့မှဝတ်တပ်ဖွဲ့ကထိပ်ပိုင်းခေါင်းဆောင်တွေပါဝင်လာတာမတွေ့ရကြောင်းပြောဆိုပြီးဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ဟိုအရင်တုန်းကဝတ်နယ်ကိုတော့ပြီးတော့ညီညီတူဆောင်ရေးအဖွဲ့ကနော်ကိုလူရပြီးတော့ဆွေးနွေးတော့သူတို့ပြောတာဝယ်နားဆောင်ပြီးတော့ဘာမှပြန်ဆွေးနွေးမှုရှိဘူးလို့ပြောတန်ကြားပါလေအခုတော့ကတော့အပြန်လန်ဆွေးနွေးမှုဒီကြုံတရားရှိဘူးအဲတော့အဲ့ဒါကအရင်ကတည်းကလို့ရှင်ဒီပေါ့ကြည့်ဆိုနေကြတော့ဒီကြုံတရားတုတ်တက်လာတဲ့လက္ခဏာပဲလို့ကျွန်တော်ပြောရပါတယ်ဒီလိုသဘောမျိုးပေါ်ပြနေကြကဖြစ်ပေါ်နေတဲ့ဒီအဆင်ကြာလို့နော်ဒီဒီဘက်ကလည်းဖြစ်ပေါ်တိုးလာလာကြာအကြောင်းချက်လည်းမရှိဘူးဆိုတာကျွန်တော်မှတ်သားလို့ရပါတယ
်။နောက်ရက်တွေမှာတော့ UWSC ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းဒါလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့စစ်ကောင်စီဥက္ကဋ္ဌဟာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ၊မွန်ပြည်သစ်ပါတီ NMSP နဲ့ပြည်ရင်ငြိမ်းချမ်းရေးကောင်စီ KNU KNL PC တို့နဲ့တွဲဆုံထားပါတယ်။စစ်ကောင်စီကတိုင်းဒါလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ကြားရမှာ NCA အပြည့်ရဲ့အဖွဲ့က9ဖွဲ့အပြည့်မရတဲ့အဖွဲ၃ဘွဲ့တို့ကလက်ခံထားပါတယ်။ဒီဖိတ်ကြားချက်ကိုတိုင်းဒေသလက်နက်ကိုင်အင်အားကြီးအဖွဲ့တွေဖြစ်တဲ့ကရင် KNU ၊ကချင် KIO တို့နဲ့အတူကရင်နီ KNPP ၊ချင်း CNF ၊ကြောင်းသားတပ်မတော် ABSDF တို့ကလက်မခံကြောင်းထုတ်ပြန်ခဲ့သလိုတောင်အောင်ပလောင် TNLA ၊ကိုကန့် MNDAA နဲ့ရခိုင် AA တို့အဖွဲ့ကလည်းပါဝင်တက်ရောက်တာမရှိပါဘူး။ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေ PDF တွေကိုမဖိတ်ကြားတဲ့အပေါ်မှာတော့ဝေဖန်တာတွေရှိနေပါတယ်ခင်ဗျာ